ပြည်အစိုးရရဲ့ BRI ညဝင်းနဲ့ပိုလန်မှာစီမံကိန်းဆိုင်ရာဒုတိယအကြိမ်အကြီးကြီးဆိုင်ရာညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံတောင်ဆန်းစုကြည်တရုတ်နိုင်ငံမှာရောက်ရှိနေခြင်းအတွင်းမှာတရုတ်နဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာသဘောတူစာချုပ်တွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်2019ကနေ2030ခုနှစ်အထိတရုတ်မြန်မာစီးပွားရေးစင်ကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်ဆိုင်ရာနားလည်မှုစာချုပ်မှာနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာချုပ်မှာစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ထိုးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကနေအာရှဥရောပအာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ပေးတဲ့ခက်တဲ့ပိုလန်မှကြီးဖောက်လုပ်နေတာနဲ့ပတ်သက်တဲ့ဒုတိယအကြိမ် BRI အပြည်ပြည်ဆိုင်ရာညီလာခံဖွံ့ဖြိုးမင်ကွန်းမှာတော့တရုတ်သမ္မတဆီဂျင်ပင်က BRI စီမံကိန်းတွေကတရုတ်နိုင်ငံတိုးတက်ရေးအတွက်ခွင့်အလမ်းတွေဖန်တီးနေတဲ့အချိန်တည်းမှာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးတက်စေရင်နိုင်ငံတကာကုန်သွယ်ရေးအတွက်အခင်းကျင်းစစ်ကိုဖန်တီးနိုင်ဖို့ရည်ရွယ်လုပ်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်စီမံကိန်းနဲ့ပူးပေါင်းပါဝင်တဲ့နိုင်ငံတွေမှာအခြေခံအဆောက်အုံတိုးတက်အောင်တရုတ်ကကူညီပေးနေတယ်ဆိုပေမဲ့အဲ့ဒီနိုင်ငံတွေအနေနဲ့မြောက်များတဲ့အကျိုးပြုကုန်တာကြောင့်ခေတ်သစ်ပိုလန်မှကြီးစီမံကိန်းအပေါ်ဝေဖန်စရာအငင်းပွားစရာတွေလည်းဖြစ်နေတာပါဒါပေမဲ့တရုတ်ကတော့ကောင်းမွန်တဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်နေတာဖြစ်ပြီးဘယ်သူ့ကိုမှအကျိုးပြုအောင်လုပ်နေတာမဟုတ်ဘူးလို့အကြိမ်ကြိမ်ညှဉ်းဆန်နေပါတယ်ဘုံဖွံ့ဖြိုးတိုးတက်ရေးနဲ့တရားဝါကျော်ရေးအတွက်ကမ္ဘာနိုင်ငံတွေကြားချိတ်ဆက်ပူးပေါင်းဆောင်ရွက်ရေးကိုပြင်တင်ဖို့လိုအပ်တယ်လို့သမ္မတဆီဂျင်ပင်ကဒီကနေ့မင်ကွန်းနဲ့မှပြောသွားပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်စေအောင်စီးပွားရေးအခွင့်အလမ်းတွေပို့ပြီးဖွံ့ဖြိုးမယ်လို့လည်းကတိပြုသွားပါတယ်။ဒီညီလာခံကိုတောင်ဆန်းစုကြည်အပါအဝင်ကမ္ဘာနိုင်ငံပေါင်း30ကျော်ကအကောင်ဆောင်တွေတက်ရောက်နေကြပါတယ်။